စီးရီးတိမမှုတွေကြီးထွားလာနေတဲ့ဂါဇာကမ်းမြောင်ဒေသမှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွင်ဟားမတ်စစ်သွေးကြွတပ်မှုအများအပြားသေဆုံးကြောင်းဟားမတ်စ်အဖွဲ့နဲ့အစ္စရေးတာဝန်ရှိသူတွေပုံထုံးတွေကတတိပြုပါတယ်ဂါဇာမှာစစ်စင်ရေးတွေကိုကုခဲနေတဲ့စစ်ကောင်းဆောင်ဘဆမ်အီစာနဲ့တခြားစစ်ပတ်ဆိုင်ရာအစိုးရအရာရှိတွေသေဆုံးသွားကြောင်းဟားမတ်စ်အဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအစ္စရေးပြည်တွင်းလုံခြုံရေးအေဂျင်စီကလည်းဟားမတ်စ်တပ်မှုအီစာအပြင်အင်ဂျင်နီယာအဖွဲ့ကောင်းဆောင်စိုက်ဘာတိုက်ခိုက်မှုနဲ့ရော့ကက်ထုတ်လုပ်မှုတွေမှာဥဆောင်နေသူတွေပါဝင်တခြားထိတ်တန့်တာဝန်ရှိသူတွေသေဆုံးသွားတဲ့အကြောင်းဗိုလ်ထုနည်းကပဲပြောဆိုထားပါတယ်။လေကြောင်းတက်ခဲမှုတွေအတွင်းဟားမတ်စ်လက်နက်ကိုင်အဖွဲ့ကစုစုပေါင်းဖွဲ့ဝင်၁၆ယောက်သေဆုံးကြောင်းလည်းအစ္စရေးစိုးရွားကကြေညာထားတာပါ။ဂါဇာဒေသမှာရှိတဲ့ရဲနဲ့လူမျိုးရေးဆိုင်ရာအဆောက်အဦကိုပြစ်မှတ်ထားပြီးဗိုလ်ထုနည်းစိုးရိမ်မှာအစ္စရေးကလေကြောင်းကတက်ခဲရမှာဟားမတ်စ်အဖွဲ့အစ်မြင့်ရာရှိတွေသေဆုံးနေတာဖြစ်ပါတယ်။ဒီမှာမှုတွေကြီးထွားလာနေတဲ့အတွက်ကုလသမဂ္ဂနဲ့American Power နိုင်ငံတကာကလည်းတတိပေးနေပါတယ
် We strongly condemn the rocket attacks coming out of Gaza that are targeting innocent Israeli civilians and Israel has a right to defend itself
Israel ရဲ့တာရီကိုပြစ်မှတ်ထားပြီး Gaza ဒေသကနေ rocket တွေနဲ့တက်ခတ်နေရတယ်ကိုအပြင်းထန်ရှုတ်ချပါတယ် Israel အနေနဲ့ခုခံကာကွယ်ပိုင်ခွင့်ရှိပါတယ် Palestine အနေနဲ့လည်းဘေးကင်းလုံခြုံစွာနေထိုင်ခွင့်ရှိပါတယ်အရေးကြီးဆုံးကတော့အကြမ်းဖက်တက်ခတ်မှုတွေရှော့ချကြဖို့ပါလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ပြောဆိုသွားတာပါ။ဒင်းလာနီကဆက်လို့ကြီးထွားလာနေတဲ့ပရိပကတ်တွေအတွင်းကလေး73ယောက်ပါဝင်ပါလက်စတိုင်း53ယောက်သေဆုံးခဲ့ရပြီး300နီးပါးဒဏ်ရာရတဲ့အကြောင်းဂါဇာဒေသကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပြီးဟားမတ်စ်ဘွဲ့ရဲ့ရော့ကက်ပစ်ခတ်မှုတွေကြောင့်အစ္စရေးချောင်းသေဆုံးကြောင်းလည်းအစ္စရေးတာဝန်ရှိသူတွေဘက်ကသတင်းထုတ်ပြန်ထားပါတယ်။